ှမ်းပြည်တိုးတက်ရေးပါတီ SSC SSPP ကိုထိုးစစ်ဆင်နေတဲ့မြန်မာအစိုးရတပ်ဟာရှမ်းပြည်တောင်ပိုင်းကဝမ်ဟိုင်ဌာနချုပ်နဲ့တဖာလုံလောက်စီထိအောင်နှိကန်လာနေပြီလို့ရှမ်းပြည်တိုးတက်ရေးပါတီခေါင်းဆောင်တွေကပြောပြပါတယ်။အဲဒီလိုတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မလို့ဝမ်ဟိုင်ဒေသနဲ့အနီးဝန်းကျင်ကဒေသခံတွေဟာအိုးအိမ်စွန့်ခွာပြီးစစ်ဘေးလွတ်ရာတွေစီကိုတင်းရှောင်နေကြရတယ်လို့လည်းသိရပါတယ်။အခုလိုမျိုး SSC မြောက်ပိုင်းတပ်ကိုထိုးစစ်ဆင်ခံနေရတာနဲ့ပတ်သက်ပြီး SSC တောင်ပိုင်းတပ်ဖွဲ့တွေကစစ်ရေးအကူအညီပေးဖို့ဆိုတာကတော့မူအရဆောင်ရွက်စရာကိစ္စရပ်တွေအများကြီးရှိနေသေးတယ်လို့ပြောတာတွေလည်းကြားရပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင်သတင်းတော်နိုင်ခွင်အင်ကဆက်ပြောပြမှာပါရှင
်။ရှမ်းပြည်နယ်တောင်ပိုင်းကြည်တိမြို့နယ်ထဲကရှမ်းပြည်တိုးတက်ရေးပါတီဝန်ထမ်းဌာနချုပ်ကိုထိုးစစ်ဆင်နေတဲ့မြန်မာတပ်တွေဟာနောက်ဆုံးရရှိတဲ့သတင်းအရဌာနချုပ်ရဲ့တဖာလုံကွာမှာရောက်ရှိနေတယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဝန်ထမ်းဌာနချုပ်နဲ့အနီးကဆုံးနေရာကိုရောက်ရှိလာတဲ့အနေအထားကိုရှမ်းပြည်တိုးတက်ရေးပါတီပြောရေးဆိုခွင့်ရှိသူပုံမှုဆိုင်လှကနေခုလိုပြောပါတယ်။
ဘာမှမဝင်ဘူးအဲ့ဒီအရှိတ်တက်တဖာလုံးကြော်ကြော်တော့ပဲဒါပေမဲ့အဲ့ဒီဖက်ကပြိတာပဲလေအနီးကဆုံးကတော့အရှိတ်ဖက်ပေါ့အခီလန်ခွဲလေအဲ့ဒီလန်ခွဲဆိုတာကဝါဟိုက်အရှိတ်ဖက်အခီလန်ခွဲဖက်မှလည်းကျွန်တော်တို့ရှိတဲ့နေရာတောက်ချတာပြစ်သေးတယ်သူတို့ကဟောပြောင်းတော့ချားရတယ်ကျွန်တော်ဝါဟိုက်အဝင်ကြည့်ပေါ့
မြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီတို့ဟာမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လဲရှမ်းပြည်တိုးတက်ရေးပါတီပြောရေးဆိုခွင့်ရှိသူပူမူဆိုင်လှကပြောပါတယ်ဒါပေမဲ့ဒီတိုက်ပွဲတွေရဲ့ထိခိုက်ကြဆုံးမှုကတော့အတိပြုပြောကြားခြင်းမရှိပါဘူး။ဝမ်ဟိုင်းဌာနချုပ်ကိုထိုးစစ်ဆင်တိုက်ပွဲတွေကြောင့်ဝမ်ဟိုင်းဒေသနဲ့အနီးဝန်းကျင်ရွာကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတင်းချောင်နေရတယ်လို့ရှမ်းပြည်တိုးတက်ရေးပါတီပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လှကပြောပါတယ်
ဝမ်ဟိုင်းဒေသခံတွေဆိုရင်ကျွန်တော်ဌာနချုပ်ထဲဆိုရင်ကျောင်းသူကျောင်းသားအပါအဝင်ဆိုရင်တထောင်ကျော်နေခင်ဗျအဲ့ဒီမှာတိုက်ပွဲကြီးကျယ်ဖြစ်နေသူရင်ရလို့အလုံးဖက်ကုန်ကြပြီခင်ဗျရွာပေါင်း20လောက်ရှိမှခင်ဗ
ျအခုလိုမြောက်ပိုင်း SSA တပ်ဖွဲ့တွေပေါ်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်နေချိန်မှာတခြားမဟာမိတ်တပ်တွေအနေနဲ့လည်းစစ်ရေးရကူညီတာမတွေ့ရဘူးလို့လည်းရှမ်းပြည်တိုးတက်ရေးပါတီတပ်မှုသူကပြောပါတယ်အထူးသဖြင့်ရှမ်းတော်လန်ရေးဖွဲ့ဖြစ်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေပေါင်းစည်းလိုက်ပြီလို့ SSA တောင်ပိုင်းကောင်းဆောင်ဗိုလ်ချုပ်ရွတ်စစ်ကနေတရားဝင်ပြောဆိုမှုတွေလည်းရှိနေပါတယ်အခုလက်ရှိအခြေအနေအရရှမ်းပြည်တိုးတက်ရေးပါတီဌာနချုပ်အတွက်အနီးကဆုံးအရေးကြီးတဲ့ချိန်မှာ SSA တောင်ပိုင်းတပ်တွေဘာကြောင့်စစ်ရေးကူညီမပေးတယ်လဲဆိုတဲ့မေးခွန်းပေါ်မှာSSC တောင်ပိုင်းဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လောင်ဆိုင်ကအခုလိုပြောပါတယ
်။တောင်ပိုင်းနဲ့မြောက်ပိုင်းကကတော့ဒီမျိုးရကျွန်တော်တို့တောင်စီပြည်ထက်ကျွန်တော်တို့မဖတ်တော့လူကြီးတွေကအမြင့်ချင်းတွင်းနေကြတယ်တော်ချင်းနဲ့တွင်းနေကြတယ်။ဒါပေမဲ့လက်ထပ်တကယ်တကယ်တောင်စီနဲ့တို့ကလူရတဲ့ပေါ်တွင်းရရှိတာဖြစ်ပြီးတော့လက်ဆောင်ရမယ်အင်ကျဆိုင်ရတဲ့အများကြီးကျန်တာတွေ။ဆိုတော့အခုရှမ်းနောက်ပိုင်းတပ်ကိုဒီအစိုးရတပ်တွေကဆင့်အားနဲ့အလုံးစုံခိုက်လာတော့ကျွန်တော်တို့ကလည်းတပ်နိုင်တဲ့နည်းလမ်းကနေတပ်ပိုင်းတပ်တွေကိုအကူအညီပေးအကြံပေးပေးပါတယ်
။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကနေစပြီးမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီတို့ဟာဝမ်ဟိုင်းဒေသတွေမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုတိုက်ပွဲတွေကြောင့်စစ်ဘေးရန်ကိုကြောက်လို့ထွက်ပြေးလာတဲ့ရွာသားတွေဟာတောတောင်ထဲမှာခြံထဲမှာတောင်ယာထဲမှာတိမ်းရှောင်နေကြတယ်လို့ငွေကြေးတတ်နိုင်သူတွေကတော့မိုင်းချူမိုင်းရံမြို့ဘက်ကိုတင်းချောင်သွားတာရှိတယ်လို့လဲဘုံမှုဆိုင်လှကပြောပါတယ်။တောတောင်ထဲမှာတင်းချောင်နေတဲ့စစ်ပြေးဒုက္ခတွေတွေနေနဲ့ကူညီဆောက်ရှောက်မှုတွေကင်းမဲ့နေတယ်လို့လဲဆိုပါတယ်။